ဥရောပသမဂ္ဂအနေနဲ့အာဆီယံဒေသတွင်းကစီမံကိန်းတချို့မှာယူရို7ဘီလီယံယင်းနှီးမြှုပ်နှံသွားမယ်လို့ဥရောပကွန်မရှင်ဥက္ကဋ္ဌဥစလာဗွန်ဒါလီယံကမနေ့ကပြုလုပ်ခဲ့တဲ့ EU ASEAN ပူးတွဲထိပ်သီးအစည်းအဝေးမှာကတိပြုပြောကြားလိုက်ပါတယ်
။ Team Europe is putting forward an investment package for ASEAN worth 10 billion euros.
ဥရောပသမဂ္ဂအနေနဲ့လာမယ့်2028ခုနှစ်အထိအာဆီယံဒေသမှာယူရို7ဘီလီယံပိုးရှိတဲ့ယင်းနှီးမြှုပ်နှံမှုတွေကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဖွံ့ဖြိုးတိုးတက်မှုတွေကိုထိတ်ဆက်ခြင်းနဲ့ဆိုရင်စီးပွားရေးကဏ္ဍ၊လောင်စာစွမ်းအင်ကဏ္ဍနဲ့ Digital ကဏ္ဍတွေမှာခင့်မြောင်ပြုလုပ်ရပါမယ်လို့ EU ကွန်မရှင်ဥက္ကဋ္ဌကပြောဆိုသွားတာပါ။ဒါ့အပြင် EU နဲ့အာဆီယံအဖွဲ့ခေါင်းဆောင်တွေဟာကုန်သွယ်ရေးကျန်းမာရေးအပါအဝင်အနာဂတ်မှာပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေကိုဒီအစည်းအဝေးအတွင်းဆွေးနွေးခဲ့ကြပါတယ်။EU နဲ့ ASEAN တန်တမာဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်အဖြစ်ကျင်းပခဲ့တဲ့ဒီထိပ်သီးအစည်းအဝေးကို EU အဖွဲ့ဝင်နိုင်ငံ28နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီး ASEAN ဘက်ကတော့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကလွဲလို့ကြံတဲ့6နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။ဒီထိပ်သီးအစည်းအဝေးပွဲကနေတောင်တရုတ်ပင်လယ်အတွင်းတည်ငြိမ်မှုရှိဖို့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့နိုင်ငံရေးအကြမ်းတဲကိုဖြစ်ရှင်းဖို့နဲ့ကိုရီးယားကျွန်းဆွယ်မှာတည်ငြိမ်မှုရှိဖို့အတွက်တောင်းဆိုတဲ့ကြေညာချက်တစ်ခုကိုလည်းထုတ်ပြန်သွားဖို့ရှိနေပါတယ်